သရီးလင်္ကာနိုင်ငံမှာနိုင်ငံရေးပြဿနာတွေရှုပ်ထွေးနေချိန်မှာပဲသမရမက်ထရီပါလာစရီစိနာကပါလီမန်ကိုဖျက်သိမ်းလိုက်ပြီးတော့ရွေးကောက်ပွဲအစ်စ်ကျင်းပဖို့ကိုတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ26ရက်နေ့ကသရီးလင်္ကာသမရစရီစိနာကဝန်ကြီးချုပ်ရနယ်ဝက်ရမန်စင်ဂီကိုယာရုကနေဖြုတ်ချပြီးသူ့နေရာမှာသမရဟောင်းမဟင်ဒရာဂျာပါစာကိုအစားထိုးလိုက်ချိန်ကစပြီးတော့သရီးလင်္ကာနိုင်ငံရဲ့အခြေအနေတွေဟာရှုပ်ထွေးပြီးတော့မထီမငြိမ်ဖြစ်နေတာပါ။ပါလီမန်ကိုတောက်ကြနေညသကောင်ကျော်ကစတင်ပြီးဖြတ်သိမ်းလိုက်ကြောင်းသမရလက်မှတ်ရေးထိုးထားတဲ့တရားဝင်အမိန့်ကိုညင်ညာခဲ့ပါတယ်။သမရစရီစိနာရဲ့လောက်ရဟာဖွဲ့စည်းပုံကိုပြောင်ပြောင်နေနေချိုးဖောက်တာဖြစ်ပြီးတော့ဒီမိုကရေစီမဆန်ကြောင်းဝန်ကြီးချုပ်ဝက်ခရီမန်စင်ဂီအစိုးရဖွဲ့ရဲ့ဗဏ္ဍာရေးဝန်ကြီးမင်္ဂလာဆမာရာဝီရာကပြောကြားလိုက်ပြီးတော့သူ့ရဲ့ United National Party အနေနဲ့လည်းအာနာရှင်ဆန်ဆန်ဖိနှိပ်အုပ်ချုပ်လာနေတဲ့အပေါ်မှာတွန်းလှန်သွားမယ်လို့ပြောကြားလိုက်ပါတယ်။သမရကပါလီမန်ကိုဖျက်သိမ်းနိုင်ရတာဟာဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ပြည်သူတွေဆုံးဖြတ်တင်တာကြောင့်ဖြစ်တယ်လို့နိုင်ငံသားဝန်ကြီးကတော့ပြောကြားလိုက်ပါတယ်ခင်ဗျာ။